ပြည်ထောင်ပါလီမန်ယူကောက်ပွဲမဲရလခံမှန်းချက်တွေရတော့လွှတ်တော်နေရအများစုကိုလက်ဝဲညွန်ပေါင်းအဖွဲ့ကမထင်မှတ်ပဲအသာစီရနေပါတယ်။လက်ရှိသမ္မတအင်မနီယယ်မက်ခရွန်ရဲ့အလဲလက်ဝါဒီပါတီကဒုတိယနေရာမှာရှိပြီးတော့လက်အဆုံပါတီကတတိယလိုက်ပါတယ်။ဒါပေမဲ့တဖက်ဖွဲ့ကအများစုအငြင်းရမှုမရှိရင်တော့ပြည်ထောင်မှာနိုင်ငံရေးနဲ့စီးပွားရေးအခြေရမှုတွေရှိလာနိုင်ပါတယ်။ယူကောက်ပွဲနောက်ဆုံးရလဒ်တွေကတော့တင်းလာနေအစောပိုင်းထိထွက်လာနိုင်ခြင်းမရှိသေးပါဘူး။မဲရလဒ်ခံမှန်းချက်တွေရလက်ရဆုံးပါတီကလွှတ်တော်နေရာတွေပိုအနိုင်ရလာပြီးမြေမူလမျှော်မှန်းထားသလိုတော့ဖြစ်မလာခဲ့ပါဘူး။အခုဒီပြင်သစ်ပါလီမန်ယူကောက်ပွဲဟာဆိုရင်ယူကရိန်းစစ်ပွဲကမ္ဘာတိုင်းငင်းတမန်ကင်းနဲ့ဥရောပစီးပွားရေးတည်ငြိမ်မှုတွေပေါ်တည်ရောက်လွှမ်းမိုးမှုရှိလာပါပါ။အခုယူကောက်ပွဲရလဒ်ဟာပြင်သစ်လွှတ်တော်ကိုဘယ်သူဥဆောင်မလဲဆိုတာနဲ့ဝကြီးရုံနေရာကိုအဆုံးဖြတ်ပေးရမှာဖြစ်ပါတယ်။လက်ရှိသမ္မတမက်ခရွန်ဟာသူ့ရဲ့ပြည်တွင်းမူဝါဒတွေအများစုမှာလက်ရှိဝန်ကြီးချုပ်ရဲ့စန့်ကျင်ကောက်ကွက်မှုတွေရင်ဆိုင်နေရတာပါ။လက်ရှိပြည်တွင်းဝန်ကြီးချုပ်ဂါဘီယယ်အတယ်ကတော့အခုတင်းလာနေကြရင်တော့သူနှုတ်ထွက်လာကိုသမ္မတမက်ခရွန်ထံတင်သွင်းမယ်လို့ပြောပါတယ်။ဒါဟာမထင်မှတ်ထားတဲ့ငွေချင်းတွေတရားဖြစ်တယ်လို့လည်းဝန်ကြီးချုပ်အတယ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ။